ရန်ကုန်မှာစစ်ကောင်စီတရင်ပေးအဖြစ်ဆွဆွဲခံရသူတဦးနဲ့ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီကခန့်ထားတဲ့ယာယီမှုတဦးတို့ဒီကနေ့ပြစ်တက်ခံရပါတယ်။တစ်ဖက်မှာလည်း PDF ကာကွယ်ရေးအဖွဲ့တွေကိုအကူအညီပေးတဲ့သူတွေကိုစစ်တပ်ကဖမ်းဆီးတာတွေလည်းလုပ်နေပါတယ်။ဒီအကြောင်းရန်ကုန်ကပြောပြထားတဲ့တဲ့တင်ကိုမဆုမုံကပြောပြပါမယ်ခင်ဗျာ
။ရန်ကုန်တိုင်းလှိုင်မြို့နယ်73ရပ်ကွက်တီရီမြိုင်ဆယ်လမ်းမှာနေထိုင်တဲ့စစ်ကောင်စီရဲ့တရင်ပေးလို့တန်တရားရှိခံထားရသူအာယုံဦးလက်ဖက်ရည်ဆိုင်ပိုင်ရှင်ဦးကျော်အေးဟာဒီကနေ့မနက်ပိုင်းတုန်းကပြစ်ခတ်ခံရလို့သိဆုံးခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီလုံခြုံရေးတပ်ဒီဘက်ကရက်ကွက်အတွင်မှာဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့ခလိုင်မြို့ကန်တဦးက VOA ကိုပြောပြပါတယ်
။ကျွန်တော်စိတ်ချင်တော့ဒါကြီးကကျွန်တော်ပြည်သူတွေကလည်းလောက်တာလည်းဖြစ်စမှာရှင်ကကျွန်တော်စိတ်ချင်တာပူစောကြီးပေါ့ဘောနော်။ဒီပူစောကြီးလည်းတော်တော်လေးတော့လုံညာလေးပြင်မှာ။ဟောဘာကြောင့်လဲဆိုကျွန်တော်ပုံမှားရိုက်နေတယ်။နိုင်ငံတော်မဆူဆူအောင်လုပ်နေတယ်မျိုးပေါ့။ကျတဲ့ဘက်ကနေပြောကြလို့ရှင်းပြီးတော့ပြည်သူကလုပ်တဲ့ပုံမျိုးဟိုအဖွဲ့ယူနေရတာကိုကျွန်တော်လည်းပြောတော့ပြန်နော်အဲတို့ကတို့လုပ်ပြီးတော့အခုအဲ့ဒီရက်ကွက်ထဲဝင်ပြီးတော့ဟိုလူတွေဆွဲခေါ်သွားတယ်ဒါကမဖြစ်တင်ဘူးလို့ကျွန်တော်ထင်တယ်ဗျ
တီရီမြိုင်ဆယ်လမ်းမှာရှိတဲ့အိမ်တွေကိုတကားတွေရိုက်ဖွင့်ပြီးတော့စစ်ကောင်စီတပ်ဖက်ကရှာဖွေဖမ်းဆီးမှုတွေလုပ်တဲ့အတွက်အနည်းဆုံးလူ5ဦးဖမ်းဆီးခံထားရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာစစ်အုပ်ချုပ်ရေးကောင်စီဘက်ကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေနဲ့သတင်းပေးဖြစ်တဲ့တန်တရားရှိခံထားရသူတွေပြစ်ခတ်တပ်ဖြတ်ခံရတဲ့အမှုကနေရာတော်တော်များများမှာနေစဉ်လိုလိုပေါ်ပေါက်လာနေပါတယ်။ရန်ကုန်တိုင်းတစ်ခုထဲမှာပဲဆီယနာတိမ်မှု9လနီးပါးအတွင်မှာအုပ်ချုပ်ရေးမှုအနည်းဆုံး6ဦးလောက်ဟာပြစ်ခတ်တိုက်ခိုက်ခံရလို့သိဆုံးခဲ့ပြီးဖြစ်ပါတယ်။အလားတူကရင်ပြည်နယ်မြဝတီမြို့အမှတ်2ရပ်ကွက်ကစစ်ကောင်စီဘက်ကခန့်အပ်ထားတဲ့ယာအိမ်မှုဦးတန်းထေးဟာလည်းဇွန်လ23ရက်ဒီကနေ့မနက်အစောပိုင်းတုန်းကတနက်နဲ့ပြစ်ခတ်ခံရပြီးတည်ဆုံးခဲ့တယ်လို့မြဝတီမြို့ကန်တူကပြောပြပါဗျ
။အမနေ့ရက်ွက်ကျုံကကြာနေမှုပေါ့။တစ်သက်ရှင်အောင်အချက်ပြစ်ခတ်ရတော့အိမ်မှာပဲမှသူသွန်းလောင်းနေတဲ့အချိန်ပေါ့။မနက်အရင်ဆုံး6နာရီ15မိနစ်7မိနစ်လောက်ပြန်ပါတော့။စစ်ကောင်စီကိုအမြဲတမ်းလိုလိုတရင်ပေးပြီးတော့အဲ့ဒါမလား။အဲ့လိုမျိုးပေါ့ဟိုအချောင်းသားတွေဖမ်းဆီးရတဲ့ကိစ္စတွေမှာလည်းပါဝင်ကူညီတဲ့အားမျိုးကဖြစ်နေတာပေါ့နော်။အဲ့အဲ့ကြတော့ကျွန်တော်ထင်တာကဒီလိုမျိုးပဲဒီတလန်ပဲပေါ့ဗျာသူတို့ကျောင်းသားဆိုင်ကပြန်ကြည့်လို့ရှင်တလန်ပေါ့
မနက်အာယုံဦးဆုံးလောင်းနေတဲ့အချိန်မှာပဲအမီမတိလက်နက်ကိုင်းတူကဦးတန်းထေးရဲ့နေအိမ်မှာကားအမဲရောင်နဲ့လာပြီးတော့ပြစ်တက်သွားတယ်လို့ပြောပါတယ်ဝင်းပိုင်းနဲ့ရင်ဘတ်တွေမှာတနက်ထံရရခဲ့ပြီးတော့မြောက်ရီဆေးရုံကနေမော်လမြိုင်ဆေးရုံကိုပို့ဆောင်နေတဲ့အချိန်မှာပဲလမ်းမှာတည်ဆုံသွားခဲ့တာပါတစ်ဖက်မှာတော့စစ်အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုတွေမှာပါဝင်တဲ့သူတွေကူညီတဲ့သူတွေကိုလည်းစစ်ကောင်စီဘက်ကဖမ်းဆီးအရေးယူတာမျိုးတွေဇက်တိုက်ကြားနေရပါတယ်။မုံရွာမြို့အေးတာယာရက်ကွက်ကအငိမ့်စားចောင်းဆရာမိသားစုကိုလည်းစစ်ဘေးရှောင်ပြည်သူတွေနဲ့ PDF တွေကိုကူညီပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အသက်6နှစ်အရွယ်ကလေးငယ်အပါအဝင်မိသားစုတစ်ခုလုံးကိုမိသားစုတစ်စုလုံးကိုဂျွန်လ12ရက်နေ့ကဖမ်းဆီးသွားတာပါ။သူတို့အပြင်တခြားလူငယ်3ဦးကိုလည်းဖမ်းဆီးသွားပါတယ်။ဒီကနေ့မနက်မှာတော့6နှစ်အရွယ်ကလေးငယ်ကိုပြန်လွှတ်ပေးလိုက်ပေမဲ့ကြံတဲ့လူတွေကိုတော့နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ကကြီးနဲ့တရားစွဲဆိုထားတယ်လို့မုံရွာဒေသခံတဦးကပြောပြပါတယ
်။ဒီဂျလန်တရင်ပေးကြမလို့ကုန်လို့ဟိုသူတို့ရင်ဝင်စစ်တဲ့ခါမှာဒါတွေတွေ့တာပြီးတဲ့ခါမှာသူတို့ဒီစစ်ဘေးရှောင်တွေကိုကူညီထောက်ပံ့နေအတွက်ပေါ့ဒီ905ကနဲ့ဆွဲသွားတယ်ဆိုဒီလိုပဲကျွန်တော်တို့တည်ထားရပြ။
ဒါအပြင်မုံရွာမြို့အရှိတ်ချံကကြေးရွာတရွာကိုဒီကနေ့မှစစ်ကောင်စီတပ်တွေဘက်ကအင်အားအလုံးရင်းနဲ့ဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပါတယ်။ဒီရှာဖွေဖမ်းဆီးမှုတွေမှာတော့တားအမိ3ဦးနဲ့လူငယ်2ဦးဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါတယ်။အဲ့ဒီရွာရဲ့သတင်းပေးဆိုသူတဦးလည်းပြစ်ခတ်ခံရလို့သိဆုံးတယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတွေမှာလက်နက်တွေရှိတယ်ဆိုတဲ့တန်တရားနဲ့လိုက်လံရှာဖွေဖမ်းဆီးနေတာကြောင့်ရွာသားတချို့ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဆိုပါတယ်
။တော်လည်းထွက်ပြေးတဲ့အားတွေကိုသူတို့ကလိုက်ဖမ်းတာလေ။ဒါကတော့ဟိုကျွန်တော်ဒီမှာဟိုလက်စစ်လက်နဲ့လက်နဲ့ဒီမိတွေဘာညာတွေရှိရသေးတဲ့သူတို့ဘက်ကတန်မြာလာတော့မပြီးဘူးပေါ့ဗျ။အဲဒါကြောင့်ကျွန်တော်တို့ဒီထွက်ပြေးတဲ့ဤသူတွေကိုလိုက်ဖမ်းတာသိကြတယ်။တာမီ3ယောက်နဲ့အဲကောင်ကလေးယောက်ျားလေးတယောက်နဲ့ဆိုကျွန်တော်တို့တော့တရင်ကြတာတော့၄ယောက်ဗျ။
ပကိုးမှာလည်းဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲမှာပါဝင်ခဲ့ဘူးတဲ့မိသားစုကိုစစ်ကောင်စီတပ်ဖက်ကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာပဲဒေါက်တာတိစာဆန်းရဲ့ဇာတိရွာဖြစ်တဲ့စကိုင်းတိုင်းဝက်လက်မြို့ကရွှေအိုးရကျေးရွာမှာစစ်ကောင်စီအင်အားအများအပြားနဲ့ဝင်ရောက်ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။ပြစ်ခတ်မှုတွေအတွင်မှာပြည်သူတဦးသေဆုံးပြီးတော့၅ဦးဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးအဖမ်းဆီးအပြစ်ခတ်တွေရှိနေပေမဲ့လည်းနေရာတချို့မှာတော့ဆန္ဒပြမှုတွေကရှိနေကြသေးပါရန်ကုန်ပါဝင်မြို့တချို့မှာအာတင်းထားပါမန္တလေးရမင်းတို့နောက်မှာငါတို့ရှိတယ်ဆိုတဲ့ကြွေးကြော်တန်တွေနဲ့ဒီကနေ့ဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ် ရန်ကုန်မြို့တောင်ကလာပါမြို့နယ်မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်ဆင်နွှဲပါတယ်။မနေ့တုန်းကပြစ်ခတ်မှုတွေရှိနေတဲ့မန္တလေးမြို့ရဲ့နေရာတချို့မှာလည်းဒီကနေ့ဆန္ဒပြတပိတ်မှောက်မှုတွေရှိနေသလိုမုံရွာကလေးပေါင်မြင်းကြံမိုးညင်းရင်းမပင်ဆလင်းကြီးနဲ့ဒဇယ်မြို့တွေမှာလည်းဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေပါတယ်ရှင်
။တပြတ်မှုနဲ့အဖမ်းဆီးအခြေအနေရန်ကုန်ကလာတဲ့တဲ့ရင်ကိုမဆုမုံပြပြသွားတာပါ။